ဇနရသမိတ်တွေကိုစစ်ကောင်စီဘက်ကပြစ်ခတ်နေတဲ့ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဆက်အနာသိမ်းမှုကိုဆန့်ကျင်တဲ့ဇနပြပွဲတွေကတော့နိုင်ငံတော်မှာဒီနေ့ထိဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမုံရွာနဲ့တဝယ်မြို့တွေဘက်မှာတော့ဇနပြသမိတ်စစ်ကြောင်းတွေဆက်လက်ချီတဲ့ဇနပြခဲ့ကြပြီးတော့ရန်ကုန်မှာတော့မြို့နယ်တချို့မှာကြောက်စားသမိတ်တွေလှုပ်ခဲ့ကြပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။မနက်ကမှစစ်တပ်ကအာဏာသိမ်းတာအခုဆိုရင်ရပ်ပေါင်း80ဒေါ်လာယူဖြစ်ပေမဲ့လည်းစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲကြီးနိုင်ငံတော်မှာဆက်ပြီးတော့ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂတက္ကသိုလ်ကျောင်းသားများသမဂ္ဂညတော်သပိတ်စစ်ကြောင်းဘုရားကြီးငြိမ်းချမ်းရေးသပိတ်စစ်ကြောင်းသမဝါမတက္ကသိုလ်ကျောင်းသားများသပိတ်စတဲ့သပိတ်စစ်ကြောင်းတွေပေါင်းထားတဲ့တပ်ပေါင်းစုသပိတ်စစ်ကြောင်းကအမျိုးသားညီညွတ်ရေးဆိုရ NUG ကိုထောက်ခံတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးတော့ဒီနေ့မှဆိုင်းကလေးပါဝင်လမ်းလျှောက်ချီတက်ဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာဆိုရင်လေလုံချိုးရီးတွေတင်းကျပ်နေတဲ့ကြားကပဲမုံရွာရဲ့ပြမသပိတ်စစ်ကြောင်းဟာဆက်လက်ကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။
အာလုံးပူပေါင်းပါဝင်ပြီးတော့လှုပ်ရှားနိုင်တဲ့လှုပ်ရှားမှုတွေတခုလုပ်ပါ။အဲ့ဒါတော့ကျွန်တော်
တို့ကတော့မုံရွာဆန္ဒပြသပိတ်ခေါင်းဆောင်တူပြောကြားသွားတာဖြစ်ပါတယ်။မုံရွာမြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်တူကလည်း VOE ကိုအခုလိုပြောပါတယ
်။ဟိုဟာဒီသူကမြို့အတွင်းမှာတော့လုံချိုးရီးတွေအကုန်လုံးတင်းကျပ်ထားတယ်။တင်းကျပ်တာမနည်းရလည်းမြို့ကမှာဟိုဖုန်းပေါက်ကိုဖြစ်တာလေဒါဟိုမျိုးရင်းပတ်ပတ်လည်းဆက်နေတယ်ဒါသပိတ်စစ်ကြောင်းကတော့မျိုးပြင်ကြွာလေးတွေကဟိုမျိုးရင်းပတ်ပတ်လည်းပေါ့နော်ဒီကြွာလေးကတစ်ဆင့်ကျွန်တော်သပိတ်စစ်ကြောင်းဆက်ထွက်နေတဲ့စစ်ကြောင်းတွေတခုမကောက်ပေါ့နော်ခွဲပြီးဆက်ထွက်နေတာပဲအင်းအားတော့သိအများကြီးတော့မဟုတ်ဘူးပေါ့ဒါဒီနေ့တော့ဆိုင်ကယ်သပိတ်စစ်ကြောင်းတာပေါ့နော်ဒီတရားဝန်ကျင်ပေါ့နော်အဲ့လောက်သဝန်ကျင်နေပဲကျွန်တော်ဟိုဆက်ရန်နေရတယ်ပေါ့
ဆန္ဒပြတဲ့အင်အားတွေယုံနေသွားခြင်းမရှိပေမဲ့လည်းစစ်ကောင်စီဘက်ကမြို့ဝင်ထွက်တွေနဲ့မြို့တွင်းနေရာအတော်များများမှာအရွက်ဝတ်တွေအင်ဂျီကားတွေနဲ့ဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာနေတာကြောင့်ဆန္ဒပြသပိတ်စစ်ကြောင်းတွေကိုကိုယ်ရက်ကွက်အလိုက်ချေးရွာလိုက်လှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။ဘုံရမျိုးမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။သူကအဖမ်းဆီးအခြေအနေကအခုဘလို့စေချင်နေတာကြဒီဘသူဘသူဥတည်ပြီးဖမ်းတာမျိုးမဟုတ်ဘဲနဲ့တွေ့တဲ့သူကိုဖမ်းတဲ့ပုံစံမျိုးဖြစ်နေတယ်ကြ။လမ်းထွက်တဲ့သူတွေညမှာရှေ့တော်သားတွေလမ်းထွက်တဲ့သူတွေဖမ်းတယ်။အဲ့လိုပဲသူကသူအိမ်ထဲကနေတဲ့သူတွေလည်းတစ်ခါလီသူမကြည့်ရင်ကောက်ခံရင်ဖမ်းတာပဲ။တစ်ခါလေးပါဒီပေါ်တာဆွဲသူကိုဆွဲခေါ်တော့တယ်ဆွဲခေါ်တာပြီးလမ်းနေရှင်းခိုင်းတာတို့ဒီတပိတ်တမားတွေလောက်ခဲ့တဲ့ပုံတော့စာရီတို့နောက်ကျစေးတွေဖျက်ဆိုင်တာတို့ဟိုအဲ့ဒါမျိုးတွေလောက်တာများတယ်ကြ
ရန်ကုန်မှာတော့တောင်တကုံမြောက်တကုံတောင်ဥကလာတာဂီတာစမ်းကြောင်းတောင်မွေလှိုင်းရွှေပြည်သာမြို့နယ်တွေမှာဆန္ဒပြတဲ့သူတွေဟာအချိန်ကန့်သတ်တဲ့ဆရာနာရှင်စံကျင်သပိတ်တွေကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ဒါပြင်တနင်္လာရီတိုင်းဘက်ကတဝဲနဲ့လောင်းလုံမြို့တွေဘက်မှာလည်းဒီနေ့မှာတော့ဆန္ဒပြတာတွေဆက်ရှိနေခဲ့ပြီးတော့လောင်းလုံမြို့မှာတော့ဆန္ဒပြတဲ့သူတွေအတော်များများမြို့နှံ့ကိုဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြတာတွေခီးတဲ့ဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ
်။
ဒါပြနိုင်ငံတော်မှာဆိုရင်လေရွှေဘူစလင်းကြီးရွှေကူဖားကတ်မိုးကောင်းနမတိမြင်းကြံပြင်းဦးလွင်ညာဦးပခုတ်ကူပသိမ်းညောင်းမြကြိုက်သူပေါင်စားတဲ့မျိုးတွေမှာလဲပြရနာရှင်စံကြီးတဲ့ပိတ်တွေကိုဆက်ပြီးတော့လုပ်ခဲ့ကြပါတယ်။အချိန်ထဲမှာပဲစစ်ကောင်စီဘက်ကဖမ်းဆီးတာတွေကိုဆက်လက်လှုပ်ဆောင်နေပြီးတော့ဒီနေ့မှာတော့တန်လင်းပို့ကြာနယ်နဲ့အေရော်ရီသတင်းဌာနရဲ့အက်ဒီတာအဖြစ်လှုပ်ခဲ့မှုတဲ့မတူတူသားကိုမင်းညကဖမ်းဆီးသွားခဲ့ပြီးတော့သူနဲ့အတူမိသားစုဝင်၄ဦးဖမ်းဆီးခံရတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့တည်ဆုံးသူဥယေဟာအခုဆိုရင်900ကျော်သွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားတဲ့သူကတော့3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPB ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ